အစ္စလာမ်စစ်သွေးကြွ IS အဖွဲ့ရဲ့ကမ္ဘာလုံးဆိုင်ရာရည်မှန်းချက်တွေနဲ့ပတ်သက်လို့ဩစတြေးလျဝန်ကြီးချုပ်ထိုနီအဘော့ကစာသားပြင်းနေမှာသတိပေးပြီးဒီအဖွဲ့ရဲ့အစွန်းရောက်ဝါရဆိုင်ရာဆွဲဆောင်ချက်တွေကိုတိုက်ဖြတ်ဖို့ပိုလို့ရမယ်လို့ပြောပါတယ်။ဆီနီမြို့မှာကျင်းပတဲ့ဒေသဆိုင်ရာညီလာခံတစ်ခုဖွင့်ပွဲမှာမစ္စတာအဘော့ကအဲ့လိုပြောတာပါ။အကြံဖက်ဝါရဆိုင်ရာဝါရဖြန့်ချိချက်တွေဖြန့်ဝေတာကိုတံပြန်ဖို့နဲ့တားဆီးဖို့ပိုပြီးတညတညထဲရှိတဲ့စီစဉ်တရက်ကိုအစိုးရတွေချမှတ်နိုင်ရေးအထောက်အကူဖြစ်စေဖို့အဲ့ဒီညီလာခံကိုရည်ရွယ်ကျင်းပတာပါ။ဒီဘက်ကဂျမ်ဖက်အဖွဲ့တွေနဲ့တော့ပေါင်းတဲ့ဩစတြေးလျနိုင်ငံသားတွေအပေါ်ပုံပြီးအပြင်းထန်ရည်ရွယ်လို့ဆောင်ဖို့ဩစတြေးလျအနေနဲ့နီလန်းဆောင်နေတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။အဲဒီလိုရဲ့ဟာခေတ်သစ်နိုင်ငံတော်ပုံကံမှုဖြစ်တယ်လို့သူကအုံလုံးပြောဆိုပါတယ်။ဒါပေမဲ့ဂျမ်ဖက်ဝါရကိုခုခံကာကွယ်ဖို့တကယ်တမ်းထိရောက်တဲ့တခုတည်းသောနီလန်းကအဲဒီဝါရဟာအချိန်ကြီးပဲဆိုတော့ဘူးလူတွေသိအောင်စီယုံဆွဲဆောင်ဖို့ဖြစ်တယ်ဆိုတော့သူကလက်ခံပြောဆိုပါတယ်။နှစ်ရက်ကြာကျင်ပမဲ့အဲဒီနီလာကံမှာနိုင်ငံ30လောက်ကတာဝန်ရှိသူတွေအပြင် Facebook, Twitter နဲ့ Google တို့လိုဤပညာကုမ္ပဏီကြီးတွေကကိုယ်စားလှယ်တွေလည်းတက်ရောက်နေပါတယ်။